ဒီနေ့ဟာလွှတ်တော်အစည်းအဝေးတွေပြန်လည်စတင်တဲ့ပထမဆုံးနေ့ဖြစ်ပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရအောင်ရွှေမန်းကိုပြည်ခိုင်ပြိုးပါတီပူးတွဲဥက္ကဋ္ဌဖြစ်ကနေဖယ်ရှားခံရပြီးနောက်ကျင်းပတဲ့လွှတ်တော်ဖြစ်ပါတယ်။အခုကျင်းပတဲ့လွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်တာဝန်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုအတည်ပြုပေးဖို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကစာပေးဖို့တောင်းဆိုထားတာနဲ့ပတ်သက်ပြီးဆက်လက်လှုပ်ဆောင်မဲ့အခြေအနေတွေကိုလွှတ်တော်နာယကသူရအောင်ရွှေမန်းကအတည်ပြုပြောကြားခဲ့ပါတယ်။ဒီကနေ့ပြည်သူ့လွှတ်တော်အစည်းအဝေးအပြီးမှာဒေါအောင်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲကျင်းပခဲ့ပြီးအဲ့ဒီဥပဒေကြမ်းနဲ့ပြည်ခိုင်ပြိုးပါတီတွင်အပြောင်းလဲဖြစ်ပေါ်ခဲ့တဲ့အပေါ် NLD ပါတီရဲ့ရည်တည်ချက်ကိုပြောကြားခဲ့ပါတယ်။ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကပြည်သူ့လွှတ်တော်ကိုတင်သွင်းထားတဲ့လွှတ်တော်ကိုယ်စားလှယ်တာဝန်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းနဲ့ပတ်သက်ပြီး NLD ပါတီအနေနဲ့လက်မခံကြောင်းဒေါအောင်ဆန်းစုကြည်ကပြောပါတယ်။လွှတ်တော်ကိုယ်စားလှယ်တဦးကိုသက်ဆိုင်ရာမဲဆန္ဒနယ်မြေကမဲပေးပိုင်ခွင့်ရှိသူဦးရေရဲ့တရားခိုင်နှုန်းနဲ့ဖြုတ်ချပိုင်ခွင့်ပေးထားတဲ့ဥပဒေဟာလုံးဝလက်ခံနိုင်စရာမရှိဘဲအတိတ်ဝယ်မရှိတဲ့ဥပဒေဖြစ်နေတယ်လို့လည်းပြောပါဗျ။မြို့သားဒီမိုကရေစီအဖွဲ့ချုပ်ကမဲဆန္ဒရှင်ပြည်သူရဲ့20ရာခိုင်နှုန်းကလက်မခံမှဖြုတ်ချနိုင်တယ်ဆိုပြီးတင်သွင်းခဲ့တာဖြစ်ပါတယ်။ခုတင်သွင်းလာတဲ့ဥပဒေမူချက်ဟာသွေးရောသားရောမဟုတ်ဘဲပါတီတွင်းပြည်ထနာကိုလွှတ်တော်တဲ့အထိဆွဲယူလာတယ်လို့မျိုးဖြစ်နေတယ်လို့လည်းဒေါအောင်ဆန်းစုကြည်ကနိုင်ငံခြားသတင်းတော်တဦးကိုဖြေကြားပါတယ်။ပြည်ခိုင်ဖြိုးပါတီထိပ်ပိုင်းခေါင်းဆောင်အပြောင်းအလဲနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကပါတီတွင်းကိစ္စနဲ့လွှတ်တော်တွင်းကိစ္စကိုခွဲခြားမြင်ရမှာဖြစ်ကြောင်းပြောပါတယ်
။ဒီကပါတီတွင်းကိစ္စနဲ့လွှတ်တော်တွင်းကိစ္စကိုခွဲပြီးတော့မြင်ရမယ်။ဒါနဲ့ပတ်သက်လို့ချက်ချင်းဖြေပေးဖို့ဆိုတာမမြင်ရသေးဘူး။အခုကြည့်ရမှာပေါ့။ Populist ဆိုတော့အခုတရားခိုင်နှုတ်ရုပ်သိမ်းတဲ့ Right of Recall ဟာအဖွဲ့ချုပ်ကကိုယ်စားလှယ်တဲ့အထက်မှာပါတယ်။အဲ့တော့ဒါဟာ Anti-Rune နဲ့ဆိုင်တဲ့ကိစ္စလည်းဖြစ်တယ်။နောက်စောင့်ကြည့်ရမှာပေါ့ဘယ်လိုဖြစ်မလဲဆိုတော့
ပြည်ခိုင်ဖြိုးပါတီတွင်ထိပ်ပိုင်းခေါင်းဆောင်အပြောင်းလဲဟာပြုပြင်ပြောင်းလဲရေးကိုအထောက်အကူဖြစ်စေလားလို့သတင်းတော်တဦးကမေးမြန်းရမှာဒေါအောင်ဆန်းစုကြည်ကအဲ့ဒီကိစ္စဟာမီဒီယာတွေကတုံ့တက်ရမှာဖြစ်ကြောင်းပြောပါတယ်
။ဒါကမီဒီယာကတုံ့တက်ရမှာဖြစ်တယ်။ဒီတယောက်ချင်းတယောက်ချင်းကိုကြည့်ပြီးတော့ဘယ်သူတွေဟာဘယ်လောက်အထိပြုပြင်ပြောင်းလဲရေးကိုအထောက်အကူပြုမယ်ဆိုတာဒီဟာမီဒီယာရဲ့တာဝန်မီဒီယာရဲ့အလုပ်ပဲ
။ပြည်ခိုင်ဖြိုးပါတီခေါင်းဆောင်ပိုင်းတွေယာရုကဖယ်ရှားခံရတာဟာဒေါ်စုနဲ့ရင်းနှီးလို့ဆိုပြီးဖယ်ရှားခံရတယ်လို့ပြောနေကြောင်းအဲ့လိုဖြစ်တဲ့အတွက်မိတ်ဆွေနဲ့သွားနိုင်လားလို့တင်းနောက်တဦးကမေးမြန်းရမှာဒေါ်ဆန်းစုကြည်ကအခုလိုဖြေပါတယ
်မဟုတ်ပါဘူးဒီအချိန်မှဆိုရင်ဘယ်လူကတကယ်မိတ်ဆွေစစ်တယ်လဲဆိုတာပေါ်လာမယ်ဆိုတော့မိတ်ဆွေများအချင်းမှပို့ပြီးတော့အချင်းချင်းကြားမှာပို့ပြီးတော့ခိုင်ခံ့သွားဖို့ပဲရှိတာပေါ့
မနေ့ကဒေါ်ဆန်းစုကြည်ဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့တနာရီကြော်ကြာတွေ့ဆုံဆွေးနွေးခဲ့ပါတယ်ဘာတွေဆွေးနွေးခဲ့လဲဆိုတာကိုတော့ထုတ်ပြန်ပြောကြားခြင်းမရှိပါဘူးဒါပြင်မနေ့ကညနေပိုင်းကဒေါအောင်ဆန်းစုကြည်ဟာ NLD ပါတီကလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပြီးလွှတ်တော်ကိုယ်စားလှယ်တာဝန်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းနဲ့ပတ်သက်လို့ NLD ပါတီကလက်မခံနိုင်ကြောင်းရည်တည်ကြဖို့ဆွေးနွေးခဲ့ကြပါတယ်ရှင်